ထိုင်းနိုင်ငံအလဲပိုင်းစင်စံဘူရီခိုင်စံချမြို့ကစံပြကာရာအိုကေတစ်ခုမှာပြည်သူအဖြစ်ရောင်းစားခံရတဲ့မြန်မာနဲ့လာအိုနိုင်ငံသူ၁၂ဦးကိုထိုင်းရဲတပ်ဖွဲ့ကကယ်ဆယ်ခဲ့ကြောင်းနဲ့ကယ်ဆယ်ခံရသူတွေအထက်အသက်မပြေသေးတဲ့မိန်းကလေးတွေလည်းပါဝင်ကြောင်းထိုင်းလူကုန်ကူမှုတိုက်ဖြတ်ရေးတာဝန်ရှိသူတွေကဇူလိုင်လ18ရက်နေ့ကပြောပါတယ်။ဒီကာရာအိုကေဆိုင်ထဲကိုရပ်သားအောင်ဆောင်တဲ့ထိုင်းရဲနှုတ်ကတော့ရောက်လက်ပတ်ပြီးအသက်အရွယ်ဆုံးမြန်မာမိန်းကလေးတစ်ခုကိုပျော်ပါဖို့ဆိုပြီးဘန်ဝေတထောင်ပေးပြီးဟိုတယ်ကိုလာပို့ခိုင်းနေတာပါပြည်သူသားကောင်းဖြစ်တဲ့နိုင်ခွန်ချန်းကမိကလေးတွေကိုစိုက်ကဲနဲ့ခေါ်လာပြီးတက်ခုကန်လာပို့တဲ့အချိန်မှာရဲတွေကဖမ်းလိုက်တာဖြစ်ပါတယ်လူကုန်ကူးမှုတိုက်ဖြတ်ရေးရဲမှုမာရက်ကန်ချနာတာစကွန်ကကာရာအိုကေတွေဟန်ပြဖြစ်ပြီးမိကလေးတွေကလူကုန်ကူးခံရောင်းစားခံထားရတာဖြစ်ကြောင်းနဲ့ပြည်သူသားဖြစ်ခိုင်းစားခံရတဲ့မြန်မာနိုင်ငံသားမိကလေးတွေဖြစ်တဲ့မတ်ဝါနဲ့မတ်ပန်ဆိုတဲ့မိကလေးတွေကအသက်14နဲ့18နှစ်အရွယ်သာရှိကြောင်းဆိုပါတယ်ကာရိုကေပိုင်ရှင်အသက်69နှစ်အရွယ်အမျိုးသမီးကိုတော့ဖမ်းဆီးထိန်းနေကြပါတယ်